ယူကရိန်းနိုင်ငံမာရီယိုပိုမြို့ကသမဏိဆက်ယုံမှာပိတ်မိနေတဲ့ရဲသားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်ဖို့အတွက်အဲ့ဒီမှာဒီနေ့တနေ့ကုန်အပြစ်ရပ်ပြီးတော့တောက်ကြတဲ့စနေနေ့တွေမှာလည်းနေဘတ်တွေမှာအပြစ်ရပ်သွားမယ်လို့ရုရှားဘက်ကကတိပြုလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာမာရီယိုပိုမြို့ကအဇော့စတောသမဏိဆက်ယုံကလွဲပြီးဂျန်တဲ့နေရာတွေကိုသိမ်းယူထားပြီးတော့အဲ့ဒီသမဏိဆက်ယုံထဲမှာတော့ယူကရိန်းတပ်ဖွဲ့တွေနဲ့အတူရဲသားတွေပိတ်မိနေကြပြီးကုလသမဂ္ဂကရဲသားတွေကိုကယ်ထုတ်ဖို့လှုံ့ဆော်နေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကတော့အဲ့ဒီမှာခြံနေတဲ့ရဲသားတွေကိုကယ်ထုတ်နိုင်ဖို့အတွက်အပြစ်ရတာကိုဒီထက်ပိုပြီးတော့လှုပ်သွားဖို့လိုတယ်လို့ဒီကနေ့မနက်ပိုင်းကပြောကြားလိုက်ပါတယ်
။ Ukrainska strana gotova yo zabezpechit potreben chas chto prosto pidnyat.
ဒီကမြောက်ခန်းတွေမှာပုံခုနေရတဲ့သူတွေကိုကယ်ထုတ်ဖို့အတွက်အချိန်ပိုပြီးတော့လိုမှာဖြစ်ပါတယ်။လက်ရှိအနေအထားရတော့အဲ့ဒီကအပျက်စီးပုံတွေကိုဖယ်ရှားနိုင်ဖို့အတွက်ဆယ်ရန်နရားကြီးတွေကိုကျွန်တော်တို့အသုံးမပြုနိုင်ပဲအားလုံးကလက်နဲ့ဖယ်ရှားနေတာဖြစ်တယ်လို့ယူကရိန်းသမ္မတဇလင်စကီကပြောသွားတာပါ။ဒါပေမဲ့ရုရှားဘက်ကအဲ့လိုအပြစ်ရဖို့ပြောနေတာနဲ့ပတ်သက်ပြီးတန်တရားဖြစ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Ned Price ကပြောပါတယ်။ကုလသမဂ္ဂကတော့ Mario Po နဲ့ Manhush အပါအဝင်တချို့နေရာတွေကနေအရသာ300ကိုကယ်ထုတ်ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ခဲ့တယ်လို့မနေ့ကပြောလိုက်ပါတယ်ခင်ဗျာ။